တနက်နေ့ပြစ်ခတ်အကြမ်းဖက်မှုတွေအဆုံးတနက်ရေးတောင်းဆိုတဲ့အနေနဲ့ပုတ်ထူးနေကအမေရိကန်ပြည်ထောင်စုတဝါမှာထောင်းနဲ့ချီတဲ့ကျောင်းသားတွေချီတက်ခဲ့ကြပါတယ်။ဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးခဲ့ရပြီးတလအကြာကျောင်းတွေရဲ့အောင်မြင်သတိရခြင်းနဲ့တပိတ်မောက်ချီတက်ပွဲတွေကိုကျင်းပကြတာပါ။ဒီအကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားတာကိုမှတင်ပြထိုက်ကပြောပြပေးမှာပါ။
နယူးယောက်မြို့ကလမ်းတွေပေါ်မှာကျောင်းသားတွေစုဝေးခဲ့ကြပါတယ်။ကျောင်းသူကာစီယာစမစ်ကတော့
Every day students are dying and no one's doing anything about it. We don't like it.
ကျောင်းသားတွေနေ့စဉ်စုစလို့တိတ်ဆုံးနေကြပြီးတော့ဘယ်သူမှလည်းအရေးတူမလုပ်ကြပါဘူး။ဒါကိုမကြိုက်ပါဘူး။တော်လောက်ပါပြီ
။ Atlanta မှာလည်းကျောင်းသူ Eternity Shepherd က
I'm fighting for gun control.
တနက်ရောင်ချမှုထိန်းချုပ်ဖို့နဲ့တနက်နဲ့အကြမ်းဖက်မှုတွေရပ်တန့်သွားဖို့တိုက်နေတာပါ။
အောက်ကလန်မှာတော့ကျောင်းသူကျောင်းသားတွေကမင်ကွန်းနေဂီတာတွေနဲ့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူတွေအတွက်အောက်မေသတိရခဲ့ကြပါတယ်။အောက်ကလန်ကကျောင်းသားဆိုလမွန်စမစ်ကတော
့ Like I had a cousin that got shot. He was just walking down the block.
ဝန်ကွယ်အကိုတူလည်းတနက်နဲ့ပြစ်ခတ်ခဲ့ရပါတယ်။တငယ်ချင်းဒက်ဗွန်လည်းတနက်နဲ့ပြစ်ခတ်ခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခဲ့ကြတဲ့တငယ်ချင်းတွေလည်းရှိပါတယ်။မတန်ဆွမ်းဖြစ်သွားတဲ့မိသားစုဝင်တွေလည်းရှိပါတယ်
။ Illinois ပြည်နယ်အော်တဝါကကျောင်းမှာတော့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူ18ဦးအတွက်အောက်မေ့ဂုံပြူပွဲတစ်ခုလုပ်ခဲ့ပါတယ်။ဒါကနိုင်ငံရေးအခမ်းအနားတစ်ခုမဟုတ်သလိုတနပ်ပိုင်ရှင်တွေကိုစန့်ကျင်တာလည်းမဟုတ်ဘူးလို့ကျောင်းသားတွေကပြောကြပါတယ်။ကျောင်းသားတူဖြစ်တဲ့ Brett Golagar ကအခုလိုပြောပါတယ
်။ It really wasn't. We're just trying to help people.
ကျောင်းတက်နေကြသူတွေစိတ်ချလုံခြုံမှုရှိစေဖို့ကိုကျွန်တော်တို့ကဝိုင်းဝန်းစ조사နေတာဖြစ်ပါတယ်
။အကြမ်းဖက်မှုတွေကိုဘယ်လိုအဆုံးသတ်နိုင်မလဲ။ကျောင်းသားတချို့ကတော့ဖလော်ရီဒါမှာတုံးခဲ့တဲ့တိုက်ခိုက်ရေးသုံးစွမ်းအပြစ်နဲ့လက်နက်မျိုးတွေကိုတမ်းမြစ်စီချင်ချပါတယ်။တချို့ကတော့တနတ်ဝယ်ယူခွင့်အတွက်အသက်ကန့်သက်ချက်ကိုတိုးမြင့်စီချင်ချသလိုလက်နက်ကင်ကြောင်းလုံခြုံရေးရဲတွေပို့ပြီးတော့ခန့်ထားပေးဖို့ဒါမှမဟုတ်လဲလက်နက်ကင်နဲ့ဆရာတွေခန့်ထားပေးစီချင်ကြပါတယ်။စိတ်ထဲမှာရှိတဲ့အတိုင်းဆွေးနွေးညှင်းခုံကြပါမယ်လေ။တခုခုတော့လောက်ကြရတော့မယ်လို့ကျောင်းသားတွေကပြောပါတယ်။Atlanta ကကျောင်းသားဒီဘိုင်းအိုနယ်ရှော့ကအခုလိုပြောပါတယ
် If we don't make a change it will never stop.
ကျောင်းလမ်းမလုပ်ဘူးဆိုရင်ဒါကဘယ်တော့မှအဆုံးသတ်တော့မှာမဟုတ်ပါဘူး။ဒါလိုပဲဖြစ်နေမှာပါ။ပြစ်ခတ်မှုအကြောင်းကြားရမယ်။အဲ့ဒီကိစ္စဝန်ထဲပတ်လက်ဖြစ်ကြမယ်။ဒါလိုပဲဆက်သွားနေမှာပါ
။တနက်ကင်ဆောင်ခွင့်ကိစ္စကြောင့်တက်ကြွလှုပ်ရှားသူဖြစ်လာခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကကျောင်းသူ Kendall Prime ကတော့
We want state legislators to know that we want our voices to be heard.
ပြည်နယ်မတ်တွေအနေနဲ့ကျမတို့လိုလားချက်တွေကိုသိရှိစေချင်တယ်။ Parkland ကပြစ်ခတ်ရံပြုတ်ခံရတဲ့သူတွေကိုကြည့်ပြီးတော့သူတို့ထုတ်ဖော်တောင်းဆိုကြတယ်။ Florida ပြည်နယ်အတွင်းမှာဥပဒေပြည့်ရေးလှုပ်ရှားမှုကြီးတစ်ခုကိုလည်းဆောင်ရွက်ခဲ့ကြတယ်လေ။ဒီအချက်တွေကြောင့်ပဲကျမအနေနဲ့ကိုယ့်ရဲ့ပြောရေးဆိုခွင့်ကိုသုံးဖို့တွန်းအားဖြစ်စေခဲ့တာပေါ့ရှင်
။တချို့တို့ကတော့ကျောင်းသားတွေဘေးကင်းလုံခြုံရေးကိုအလေးပေးပြောဆိုကြတာပါ။ကျောင်းသားတွေကအပြောင်းအလဲတွေကိုဖော်ဆောင်နိုင်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်။နယူးယောက်ကကျောင်းသူမာရီယန်ဂျုံးစ်ကတော့
The youth are learning that we have a voice and as we're getting older we're learning that we can use that voice to make a difference.
လူငယ်တွေအနေနဲ့ပြောရေးဆိုခွင့်ရှိတယ်ဆိုတာကိုသိရှိနားလည်ထားကြပြီးတော့ကျမတို့ကြီးပြင်းလာတဲ့ခြားနားတဲ့အပြောင်းအလဲတွေကိုဖော်ဆောင်တဲ့နေရာမှာဒီပြောရေးဆိုခွင့်ကိုသုံးနိုင်မှာဖြစ်ပါတယ်
။ကျောင်းသားမျိုးဆက်တစ်ခုရဲ့အမှန်တည်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်တင်ပြသွားတာပါအခုလိုဖလော်ရီဒါပြည်နယ်ပါကလန်ကကြောင်းပြစ်ခတ်မှုကြောင့်18ဦးသေဆုံးခဲ့ရတဲ့အပေါ်တနက်ကင်ဆောင်ခွင့်ကိုပြန်လည်တုံးသက်တင်ကြဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တလွားကြောင်းတွေမှာမနေ့ကဖြစ်ခဲ့ရမှာအမေရိကန်ရောက်မြန်မာမိသားစုကသားသမီးတွေလည်းပါဝင်ကြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အနီးကဒေးဗစ်မျိုးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သမီးဖြစ်သူနှုတ်ဦးအတွက်ဂုဏ်ယူမိတယ်လို့ဖခင်ဖြစ်သူဦးကျော်မို့သူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တမီးကနေရပေါ့နော်တယောက်ကအထက်တန်းကျောင်းမှာတယောက်ကအလယ်တန်းကျောင်းမှာတယောက်တကျောင်းစီပေါ့တကျောင်းလုံးလောက်ကြပါတယ်အလယ်တန်းကျောင်းမှာလည်းလုပ်တယ်ကျောင်းသားတွေကပဲဦးဆောင်တော့ပါ student council ရှိရဲ့ကျောင်းမှာ student ကပဲဦးဆောင်ပြီးတော့လုပ်တာဆရာတွေမပါဘူး18မိနစ်အပြင်ဟို track ထဲမှာပဲကျောင်းထဲမှာကျောင်းထဲကဆိုအားစားဝင်ထဲမှာ like track ထဲမှာပဲ cycle လုပ်ပြီးတော့ lunch ပြီးတော့18မိနစ်ကြာထွက်ပြီးတော့ပြန်ဝင်လာပြန်လာရတာပါပဲဒါကျွန်တော်ကတော့ကလေးတွေလူငယ်တွေနောက်ပိုင်းဟိုဒီတိုင်းမိမှာကောင်းဆောင်သွားမဲ့လူငယ်တွေကဒီလိုဖြစ်တဲ့နဲ့အားကိုလှုပ်တယ်ဆိုတော့ကျွန်တော်ကတော့သဘောကျပါတယ်အားလုံးဟိုဂုဏ်ယူပါတယ်သူတို့လှုပ်တာတွေကို
တနက်ကင်ဆောင်ခွင့်ကိုတင်ကြပ်ဖို့အမေရိကန်တလွားကကျောင်းတွေမှာမနေ့ကကျောင်းသားတွေဆန္ဒပြခဲ့ချိန်မှာပဲဝါရှင်တန်ဒီစီကအထက်လွှတ်တော်မှာတော့လွှတ်တော်တရားရရကော်မတီကဒီကိစ္စနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့ပြီးဒီလိုပြစ်ခတ်မှုဖြစ်တာတွေကိုအနာပိုင်တွေကဘာကြောင့်အကအကွယ်မပေးနိုင်ခဲ့တယ်လဲဆိုတာအဖြေရှာခဲ့ကြပါတယ်။လွှတ်တော်အမတ်တချို့ကတော့ဝါရှင်တန်ဒီစီကကွန်ဂရက်ရှိအထိလာရောက်ဆန္ဒပြကြတဲ့ကျောင်းသားတွေကိုထွက်ပြီးတော့အားပေးနှုတ်ဆက်ခဲ့ကြပါတယ်ရှင်။